ဗီယက်နမ်နိုင်ငံမှာကျင်းပနေတဲ့အာရှပစိဖိတ်နိုင်ငံများအစည်းအဝေးတစ်ခုကိုတက်ရောက်နေကြတဲ့ဗန်နိုင်ဝန်ကြီးတွေဟာအပြည်ပြည်ဆိုင်ရာကုန်သွယ်ရေးလွတ်လပ်မှုနဲ့ပတ်သက်လို့ဆွေးနွေးပြောဆိုမှုတွေစတင်ဖို့ကြေညာခဲ့ကြပါတယ်။ဗီယက်နမ်နိုင်ငံမြို့တော်ဟန်နွိုင်းမှာအာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC အဖွဲ့ဝင်20တနိုင်ငံကိုယ်စားလှယ်တွေဟာသူတို့ရဲ့နှစ်ရက်ကြာအစည်းအဝေးကိုဒီကနေ့မှအဆုံးသတ်လိုက်ပါတယ်။အင်းရှင်ဗီယက်နမ်နိုင်ငံရဲ့ဗန်နိုင်ဝန်ကြီးကနှစ်ရက်ကြာကျင်းပပြုစီခဲ့တဲ့အစည်းအဝေးအတွက်ပူးတဲ့ထုတ်ပြန်ချက်ကိုဖတ်ကြားပါတယ်။
Chúng tôi kêu gọi các thành viên WTO, trong đó có các thành viên APEC.
ကမ္ဘာပေါ်ကဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ဒိုဟာဆွေးနွေးပွဲကိုပြန်ဆဖို့ APEC အဖွဲ့ဝင်တွေကိုဗီယက်နမ်ဗန်နိုင်းဝန်ကြီးကတောင်းဆိုလိုက်တာပါ။ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးရဲ့ဒိုဟာဆွေးနွေးပွဲတွေကိုပြန်ဆဖို့ APEC အဖွဲ့ဝင်တွေကကုန်သွယ်ရေးအနာဘယ်ကြီးချပူးပေါင်းဆောင်ရွက်သွားမယ်လို့အစည်းအဝေးပြီးထုတ်ပြန်တဲ့ပူးရဲကြေညာချက်မှာပါရှိပါတယ်။ကမ္ဘာပေါ်မှာဖွံ့ဖြိုးမှုတွေနှမြတတဖြစ်စေဖို့နိုင်ငံတကာကုန်သွယ်ရေးနဲ့အခွန်အောက်စီးမင်းစည်းကမ်းတွေကိုစံတတ်မှတ်ဖို့ဒိုဟာဆွေးနွေးပွဲတွေကညီမှန်းထားပါတယ်။ချမ်းသာတဲ့နိုင်ငံတွေကနေသူတို့ရဲ့လယ်သမားတွေကိုကုန်သွယ်ရေးကင်းလွတ်ခွင့်ပြုဖို့ကိစ္စအပေါ်မှာသဘောထားကိုလက်ကျပြီးတော့ဒိုဟာဆွေးနွေးပွဲတွေယာယီရပ်ဆိုင်သွားတာဖြစ်ပါတယ်။ကမ္ဘာပေါ်မှာလွတ်လပ်တဲ့ကုန်သွယ်ရေးဖြစ်လာစေဖို့ကိစ္စမှာဒိုဟာဆွေးနွေးပွဲညီမှန်းချက်တွေကအကောင်းဆုံးနည်းလမ်းဖြစ်တယ်လို့ Australia ဗန်နိုင်းဝန်ကြီး Peter Costello ကပြောပါတယ
်။ If we are to realize our aim ofFree trade between developed countries by 2010.
လောကကျယ်ကုန်သွယ်ရေးတွေဖြစ်စေဖို့ဖွံ့ဖြိုးပြီးနိုင်ငံတွေမှာ2010ခုနှစ်နောက်ဆုံးထားမယ်။ဖွံ့ဖြိုးတဲ့နိုင်ငံတွေမှာ2020ခုနှစ်နောက်ဆုံးတတ်မှတ်မယ်ဆိုတော့ကျွန်တော်တို့ရဲ့ရည်ရွယ်ချက်ကိုနားလည်မယ်ဆိုရင်လောကစွာကုန်သွယ်ခွင့်နဲ့ကုန်ပစ္စည်းတွေတနည်းအားကနေတနည်းအားလွတ်လပ်လပ်လပ်တည်ယူပို့ဆောင်ဖို့ကိစ္စဟာလုံးဝကိုအရေးပါတယ်လို့ပြောဆိုသွားတာပါ။